ဘင်္ဂလားဒေ့ရှ်နိုင်ငံကပြန်ပို့ဖို့ပေးပို့ထားတဲ့လူ8000ကျော်စီးရင်ကိုမြန်မာနိုင်ငံကစီးစေးရမှာအထောက်အထားခိုင်မာသူလူ800ကျော်ကိုအတည်ပြုပြီးပြန်လည်လက်ခံဖို့အသင့်ရှိတယ်လို့အကြောင်းကြားထားကြောင်းအလုသမာလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးကပြောပါတယ်ဒီအကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြမှာပါရှင
်ဟုတ်ကဲ့ပြီးခဲ့တဲ့ February လကမြန်မာနိုင်ငံပြည်ထောင်စုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေဘင်္ဂလားဒေ့ရှ်နိုင်ငံဓာကာမြို့ကိုရောက်ရှိစဉ်မှာမြန်မာပြည်ကိုပြန်ပို့ဖို့အတွက်ဒုက္ခသည်အိမ်ထောင်စု 1,683 စုလူဦးရေအားဖြင့် 8,032 ဦးပါစီးရင်ကိုဘင်္ဂလားဒေ့ရှ်နိုင်ငံပြည်ထောင်ဝန်ကြီးကပေးအပ်ခဲ့တာဖြစ်ပါတယ်။လောလောဆယ်မှာဒီလူ 8,000 ကျော်အနက်ကလူ 800 ကျော်ဟာမြန်မာနိုင်ငံမှာနေထိုင်ခဲ့သူတွေအဖြစ်အတည်ပြုပြီးဖြစ်တာကြောင့်သူတို့ကိုပြန်လည်လက်ခံဖို့အသင့်ရှိကြောင်းအလို့သမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကဒီကနေ့ပြောဆိုပါတယ်။
အခုချိန်ထိမန္တလေးဘက်ကတော့ပြုပေးတဲ့အစီအစဉ်တွေ8000လေးရနေမှာလူ800ကျော်စစ်စစ်ပြီးပြီအဲ့လူတွေကတော့ဒီမန္တလေးမှာနေရဲဆိုတဲ့အထောက်အထားတွေခိုင်မာလာတွေ့တော့ဒီလူတွေကိုပြုလုပ်မယ်ဆိုရင်လည်းခိုင်မာလာဆိုတော့ဒါကတရားရုံးကြီးကစစ်ပတ်နေတဲ့အကြောင်းကြားပြီးဖြစ်ပါ
ပြည်တော်စုဝန်ကြီးဦးသိန်းစွေကနေပြည်တော်မှာကျင်းပတဲ့ထိုင်းနိုင်ငံရောက်ရွှေပြောင်းလုပ်သားများဆိုင်ရာအလို့ယုံဆွေးနွေးပွဲတက်ရောက်စဉ်ပြောကြားခဲ့တာဖြစ်ပါတယ်။မြန်မာဘက်ကလူ800ကျော်စီးရင်ပေးပို့ခဲ့ပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတုံ့ပြန်လာတာမရှိသေးကြောင်းလည်းအခုလိုဆက်ပြောပါတယ်
။အခုချိန်ထိတော့ပြည်တော်နိုင်ငံဘက်ကဆက်လက်ဖြစ်တော်လည်းပဲဘက်ကဒီခေတ်ကိုမဲ့ပြည်ပြန်ပို့မှာဆိုတော့ဆက်တော်တယ်အချင်းရှိသေးပါဘူး။အဲ့ဒါကိုလည်းပဲဆက်ရောက်ဝင်ဆောင်ရမယ်ဒီနေ့ပြည်တော်မှာလက်ခံလို့ဆောင်ရမယ်။
တချိန်တည်းမှာတော့မုံတုံမိုးရသည်ကြောက်ရွံ့လာရင်ဒုက္ခသည်တွေပြောင်းရွှေ့ရင်းနဲ့နေထိုင်ရေးစရာတွေမှာအခက်အခဲရှိနိုင်ကြောင်းစိုးရိမ်တာတွေလည်းရှိနေပါတယ်။ရခိုင်ပြည်နယ်အစိုးရအဖွဲ့ကလုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဌာနဝန်ကြီးဗိုလ်မှူးကြီးဖုံးတင်းကတော့ဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်အခက်အခဲမရှိနိုင်ကြောင်းပြောပါတယ
်။မရှိပါဘူး၊လာရင်ဖြစ်ပါပါတယ်။လာဖို့လည်းလာရင်ဖြစ်ပါတယ်နော်။ပါရတဲ့လူတွေလည်းဆီကတော့ရအောင်ကြလာ
တော့စကိုင်းပြည်နယ်အတွင်းမှာ2019ခုနှစ်ဩဂုတ်လကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကိုလုံခြုံရေးတပ်ဖွဲ့တွေကရှင်းလင်းခဲ့တဲ့နောက်မွတ်စလင်ဒုက္ခသည်9သိန်းကျော်လောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းရှောင်သွားခဲ့ကြောင်းကုလသမဂ္ဂကထုတ်ပြန်တဲ့စာရင်းတွေမှာဖော်ပြထားပါတယ်အခုအခါမှာတော့အဲ့ဒီထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုစီစစ်ပြီးပြန်လည်လက်ခံရေးအတွက်မြန်မာအစိုးရကကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP နဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR နဲ့ပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးနေပါတယ်